ကွန်ပျူတာတို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့ပြမှုပိုင်းမှာတက်ရောက်မှုရှိတဲ့အတွက်သူတို့ကနောက်တစ်ခုကထပ်ပြီးတွေ့ရတော့ကိုသားမျိုး TV screen လက်ကိုင်ဖုန်း screen tablet computer screen အားလုံးကိုညီညွတ်ပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမလားအဲ့ဒီ screen time များလေသူတို့ပြမှုတွေကိုထိခိုက်နေဖြစ်နိုင်ရဲ့တဲ့
စင်ကာပူအမျိုးသားတက္ကသိုလ်သူပြပြည်ရဲ့လီလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆင်းမွေရဲ့ဒီလက်ဆက်စစ်သိပ္ပံဂျာနယ်ထဲမှာဆောင်းပါးဖော်ပြခဲ့တာလေသူပြပြည်ကစင်ကာပူကတစ်နှစ်ကနေပြီးတော့၃နှစ်နဲ့မူဂျူကျောင်းသွားတဲ့အရွယ်ကလေး900ကိုလီလာခဲ့ကြတာအဲ့ဒီအရွယ်ကလေးကြီးတစ်နှစ်ကို screen time ၃နာရီကျော်အောင်ကြည့်လို့ရှိရင်မူလာတိုင်းအရွယ်ရောက်တဲ့ခါမှာတိတ်ဆိတ်လို့ရှာရှာမနေကြတော့တာလီလာတွေ့ခဲ့ရတယ်တဲ့
အခုလိုမျိုး9နှစ်အောက်ကလေးတွေတနည်းကိုဘလောက်ကြာအောင်လို့ screen time ပေးတယ်ဆိုတာကိုမိဘတွေကတစ်ဆင့်သူ့ပြည်တွေကစရင်ပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်9နှစ်ရောက်တဲ့အချိန်မှာသူတို့ဘလောက်လှုပ်လှုပ်ရှားရှားနေသလဲကိုယ်နဲ့လှုပ်ရှားနေခြင်းကနေဘလောက်လှုပ်ကြသလဲဘလို့အချိန်တွေအိပ်ရာဝင်သလဲအိပ်ရာထားသလဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင
်ဒီကီကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာဂိမ်းကစားတာတို့အားလုံးပါတဲ့ဒီ screen time တနည်းကို3နာရီကျော်တဲ့ကလေးတွေဟာနောက်မှာကုလက်လှူရှာအားစားတွေမှာတခြားကလေးတွေလောက်အချိန်ကြာမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်9နှစ်အောက်ကလေးတွေရဲ့ screen time ကရေဘူးရတနည်းကို2နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ2နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ2နာရီခွဲရဲ့3ပုံတစ်ပုံလောက်ရှိတယ်တဲ့ screen time ကြည့်တာတနည်းမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျမကြီးနဲ့ screen time ဆက်ဆက်နေတဲ့ဆိုတာကိုသူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီအဉံစာရေးခဲ့တဲ့စင်ကာပူအမျိုးသားတက်ကတူကသူတည်ဘုန်းကြီးချမ်းကပြောထားတယ်လေကလေးတွေကို screen time short ချမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့ TV တို့ smartphone တို့ဒီ tablet computer တို့ကိုအချင်းကြကြကြည့်ရတဲ့သူတို့ရဲ့ကိုယ်လက်လှုပ်ရှားမှုဘိုင်းပေါ်မှာရေရှည်တရမှုဘလောက်ရှိလဲဆိုတာနောက်ထပ်လေးလာဖို့ကိုလည်းအကြံပြုတယ်မဆင်းမော
သူတို့ရဲ့လေးလာမှုကစင်ကာပူကကလေးတွေကိုလေးလာခဲ့တာဆိုတော့အမေရိကန်အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနေတော့ကွာကောင်းကွာနိုင်ပါတယ်ဒါပေမဲ့အမေရိကန်ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင်
။ကျောင်းရည်သူတချို့ကတော့စင်ကာပူသူတွေတီတွေရဲ့လေးလာမှုထဲမှာ screen time ကြောင့်ကိုယ်လက်လှုပ်ရှားမှုနည်းတယ်ဆိုတာဒိတ်ရိုက်ဘယ်လိုပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ်
TV တို့ဖုန်းတို့ကွန်ပျူတာတို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်တဲ့နဲ့အချိန်ကြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တဲ့ဆိုတာကိုလက်ရှိရှိနေပြီးသားလေ့လာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေ့လာမှုတွေကတခြားကျောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေ့လာမှုတွေဖြစ်နေတယ်အခုလိုမျိုး9နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင
် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမောက္ခတယောက်ကတော့clean area screen time အချိန်များလို့ရေရှည်တရမှုတွေရှိတယ်ဆိုတာတိကျမပြောနိုင်သေးပါဘူးလို့ပြောပါတယ်။ဒါပေမဲ့ဆိုးရိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
။ screen time အချိန်လျှော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာတက်တည်ပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါတယ်။ဒါပေမဲ့ clean area တောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျန်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါတယ်
။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တနှစ်ကနေပြီးတော့၃နှစ်အရွယ်ကလေးတွေကိုတနှစ်တနားရီလောက်ပဲ screen time ပေးတင်တယ်လို့အကြံပြုထားရင်ဟုတ်လားဗျ
2019ခုနှစ်ဧပြီလကတော့ WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တနှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမရှိသင့်ဘူးတဲ့အသက်တနှစ်ကနေ၄နှစ်ကြာကလေးတွေကိုတော့တနှစ်တနားရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လမ်းညွှန်ချက်ထဲမှာပြောထားရကိုသားမျိုးဦးရ9နှစ်အောက်ကလေးတွေကိုတနှစ်တနှစ် TV တွေ computer တွေအကြာကြီးပေးမရှိသေးဘဲ screen time ကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျန်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားရရှင်
။ဒါပေမဲ့လည်းခုလိုမျိုးသူတို့က screen time short ရုံနဲ့မလုံလောက်ဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့လေးထောက်ရရှိအောင်လို့ကိုယ်လက်လှုပ်ရှားမှုပို့လို့ရမယ်။အချိန်မှန်အိပ်ရမယ်လို့လည်းအကြံပြုပါရတယ်။ဒါတော့မှအရွယ်ရောက်တဲ့အခါမှာဝါလွန်တာမျိုးရောဂါဝင်တာမျိုးတွေမဖြစ်ပါလို့ WHO ရဲ့အကြံပြုချက်မှာပြောထားတယ်မဆိုမှမဟုတ်ရဲ့
။ကလေးတွေဖွံ့ဖြိုးတာအရွယ်မှာဒီကျန်းမာရေးနဲ့ညီညွတ်အောင်လို့နေထိုင်လို့ရှိရင်ကျန်းမာရေးကောင်းအောင်အထောက်အကူဖြစ်တယ်လို့ WHO အကြီးအကဲTedros Adhanom Ghebreyesus ကစင်ညာချက်ထဲမှာပြောထားရမလားရှင်။တခုရှိတာက TV တို့ computer တို့ tablet computer တို့လက်ကင်ဖုန်းတို့သုံးတာ game ကစားတာတွေကကလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုနဲ့ကျန်းမာရေးတစ်ခုလုံးအပေါ်ရေရိုးရေရှည်တက်ရောက်မှုဘလောက်ရှိသလဲဆိုတာနဲ့ပတ်သက်တဲ့အချက်အလက်တွေကတော့တော်တော်လေးနည်းနေသေးတယ်ကိုသားမျိုးဦးရဲ့
။ကလေးဆရာဝန်များဆိုင်ရာစစ်သိပ္ပံကထုတ်ပြန်ထားတဲ့အကြံပြုချက်ကတော့တနည်းခွဲအောင်ကလေးတွေကိုစင်မျိုးတွေနဲ့ video chatting လုပ်တာကလွယ်လို့လုံးဝ screen time နဲ့ပေးသင့်မှုတဲ့။တနှစ်ခွဲကနေပြီးတော့နှစ်နှစ်ကြာကလေးငယ်တွေကိုလည်းသူတို့ရွယ်အတွက်ရွယ်တဲ့ပညာပီးအစီအစဉ်ကောင်းကောင်းလေးကိုပဲပြသင့်တယ်တဲ့အဲ့လိုမျိုးပြသတဲ့အချိန်မှာလည်းမိဘတွေအထင်းကြီးကအတူကြည့်ပြီးတော့ အစီအစဉ်ထဲမှာတင်နာတွေကိုလိုက်လုပ်ဖို့အကြံပြုတယ်။နောက်နှစ်နှစ်ကနေတော့၅နှစ်ကြာခရီးတွေကိုတော့တစ်နှစ်ကိုတစ်နာရီလောက်ပဲမိဘတွေကြည့်စီခြင်းနဲ့ပညာရေးအစီအစဉ်တွေကိုပြတင်ပါတယ်တဲ့
။ဟုတ်တယ်ရှင်။ဒီနည်းပညာတွေတိုးတက်နေတဲ့ခေတ်မှာခလေးကစားပြရတွေကဒီကျော်နည်းပညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီးဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေ။နောက်ကလေးအတဲ့ရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်ပုံနောက်ဖွံ့ဖြိုးအောင်ရုပ်တံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းကြားကျင်ကြရရှင်။တခုရှိတာကတော့ကလေးငယ်လေးတွေကိုထိရတက်တာအောင်လို့တီတီဖွင့်ပြထားတာမျိုးဖုန်းပေးတုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့။အ
ဲ့ဒါကြောင့်လည်းပြရဲဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာ။ဒီမွေးစားကနေပြီးတော့၅နှစ်အရွယ်အထိကလေးတွေကိုတီတီတွေဖုန်းတွေပေးကြည့်မဲ့စားစာဖတ်ကြတာကပုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လေးလာသိရှိချက်တွေလည်းရှိတော့တက်နိုင်လို့ရှိရင်စာဖတ်ပြရတဲ့အချိန်ကိုများများပို့ပြီးတာတော့အကောင်းဆုံးပေါ့ဗျာ
။နောက်နှစ်အထိပုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာတို့ရဲ့ပုံနောက်နှုံးစော်တုံ့ပြန်မှုပုံများလေကျောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ၃နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic ပစ္စည်းတွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေးလာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေတင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတင်နေထင်ပါတယ်ရှင်။